ရှမ်းပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမိုင်းနာ KBC စစ်ပေဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်မှုတွေတိုးလာနေတယ်လို့စခန်းတစ်ခုလုံးအသွားလာကန့်သတ်ထားတာကြောင့်စောင့်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေရပြီးစေဝါထောက်ပံ့မှုတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်ပေရှောင်းနေရဲ့ကိုဗစ်ကူးစက်မှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပေးပါဦးမြား
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကလူဦးရေ 3,000 နီးပါးနေထိုင်တဲ့မိုင်းနာ KBC စစ်ရှောင်းစခန်းမှာဒီကနေ့အထိကိုဗစ်ကူးစက်ခံရသူ40ကျော်ရှိတယ်လို့စခန်းတာဝန်ခံကိုဗယံဆိုင်ကပြောပါတယ်
။အဲ့ဒါဒီနေ့မရောက်ကြံတွေ့ရဆိုတော့အလုံးပေါင်း40ယောက်ရှိသွားပြီဟုတ်။အဲ့40ယောက်သေးမှာ20ကျော်အတိအကျတော့မသိတာပေါ့20ကျော်လောက်တော့သေရုံကနေပြန်ဆင်းခွင့်ရပြီဟုတ်ကဲ့ဟုတ်။အဲ့ဒါနဲ့လူကြတော့အာသူစေးကူးတက်ခံနေတယ်ဒီနေ့မရောက်ကြံတွေ့ရဆိုတော့32မိနစ်ကြီးတော့လဲတတ်မှာရေးကကောင်းတယ်လို့ပြောကြတာပါဟုတ်ကဲ့ဟုတ်။ตัวอะคูเฉยทีတော့ออกซิเจนชูยะละอองซูซูวาวาဖြစ်တာတော့မရှိသေးဘူးဟုတ်ကဲ့
ကိုဗစ်ကူးစက်ခံရတဲ့သူတွေထဲမှာကိုဝင်ဆောင်တွေနဲ့ကလေးတငယ်တွေလည်းပါဝင်ပြီးတော့အများစုကတော့အသက်60ကျော်လူကြီးပိုင်းတွေဖြစ်တယ်လို့ကိုဗယန်ဆိုင်ကပြောပါတယ
်သူကလူလက်ပိုင်းနဲ့လူကြီးပိုင်းများတယ်ပြီးတော့ကလေးတွေလည်း3-4ယောက်တော့ပါတယ်ပြီးတော့ကိုဝင်ဆောင်အဲအများဆုံးတော့ဒီအသက်ကြီးရဲ့လူတွေဟုတ်တယ်ပြီးတော့ဒီလက်ပိုင်းလည်းနည်းနည်းတော့ရှိတယ်အများဆုံးကဒီအသက်ဟို50 60အသက်တွေများတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ဇွန်လလအလယ်ပိုင်းလောက်ကတော့ဝိုင်းမော်မြို့နယ်အတွင်းကကျေးရွာတွေမှာကိုဗစ်ကူးစက်မှုတွေရှိလာတာကြောင့်မိုင်းနာ KBC စစ်ဆောင်စခန်းကိုလည်းအသွားအလာကန့်သတ်ထားတာကြောင့်စာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါစခန်းတွင်းကတက်ကြီးရွယ်ဟိုတွေအကြားအဟာရချို့တဲ့တာတွေရှိသလိုစေဝါနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ခံကိုဗေရန်ဆိုင်ကပြောပါတယ
်အခက်ခဲကြတော့ဗျာဆရာရဒီဘယ်လိုပြောမလဲလောက်တော့ပါလားဆိုတော့စာဝတ်နေရေးခက်ခဲတာပေါ့ပြီးတော့အခုအရေးကြီးလိုအပ်နေတာကြောင့်ကျွန်တော်အသက်ကြီးဘိုးဘွားတွေရဲ့အဟာရပေါ့နော်ဆရာအဲဘာဖြစ်လို့လဲဆိုတော့အခုဒီ positive ဖြစ်တဲ့လူတွေကိုကြည့်လိုက်တဲ့အခါမှာသူအဟာရချို့ရင်းလို့ဖြစ်တယ်ဆိုပြီးတော့အများဆုံးအလိုတွေ့ရတယ်လေအချင်းကြတော့ဒီအဟာရတွေလိုအပ်နေပြီးတော့အဓိကတော့ဒီလောက်တော့ပါလားဆိုတော့အားအောက်ပါပဲပြီးတော့အခုချိန်မှာကျတော့အကုန်လုံးကျွန်တော်ဒီသူတွေလည်းအားလုံးကျေးဇူးတဲ့အစီအစဉ်တော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့ဖြစ်ဆောင်နေဆိုတာကတကူပြန်စစ်မှတ်ဖို့ဒီခက်ခဲတာပေါ့
လက်ရှိအချိန်မှာတော့ကိုဗစ်တက်တဲ့အလိုင်းကိုတနိုင်ငံလုံးရင်ဆိုင်နေရတာဖြစ်သလိုလူရည်ထူတတ်တဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာလည်းကိုဗစ်ကူးစက်မှုတွေရှိနေတာပါရခိုင်ပြည်နယ်အတွင်းကဆစ်ဆောင်စခန်းတချို့မှာကိုဗစ်ကူးစက်မှုတွေရှိနေသလိုကိုဗစ်ကာလစားနပ်ရိက္ခာပြက်လက်တာတွေလည်းရှိနေတယ်လို့စစ်ဘေးဒုက္ခတဲ့တွေကပြောပါတယ်မြန်မာနိုင်ငံမှာမနေ့ကအထိကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ 3,300 ကျော်အထိရှိနေပြီးသေဆုံးသူ 12,000 ကျော်အထိရှိနေကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းတွေထက်အများကြီးပိုများနိုင်တယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေနဲ့ပရဟိတကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။စစ်ကောင်စီကတော့ကိုဗစ်ကူးစက်မှုတွေတားဆီးနိုင်ရေးအတွက်ဌာနဆိုင်ရာဝန်ထမ်းတွေနဲ့အသက်65နှစ်အထက်တက်ကြီးရွယ်ဦးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေလှုပ်ဆောင်နေပါတယ်ခင်ဗျာ။